to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်နေပါပြီ2017 April 20ရက်သစနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေကြားရအစီအစဉ်နေပါပြီရှင်ဒီမတ်စုမြန်မာပါရှင်သစနေ့မနက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါသမရဆွမ်းနဲ့ထိပ်တီးဆွေးနွေးပွဲအတွက်နောက်ကိုရီးယားဘက်ကကြိုတင်ကန့်သက်ချက်ထားတာမျိုးမရှိဘူးလို့တောင်ကိုရီးယားသမရကပြောပါတယ်။ကွန်မြူနီကျူဘာနိုင်ငံမှာကက်စထရိုမီတာစုဝင်မဟုတ်သူတူနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့မှသမရဖြစ်လာတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မှ NVC ကပ်ပြားဂိုင်ထားသူတွေလွတ်လပ်စွာသွားခွင့်ရမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီမနေ့ထုတ်လွှင့်ပေးဖို့ရှိတဲ့သတင်းစာမားတွေထဲမှာတော့ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်သားမှာအရွယ်မရောက်သေးတဲ့တိုင်းသူမင်းကလေးတွေကိုလိန်ဖြော်ပြေးရေးလုပ်ငန်းတွေထဲကိုအတင်းသွင်းခဲ့သူတွေကိုထိုင်းတရားရုံးကထောင်ဒဏ်2ရာချီချခဲ့ပါတယ်
။အဲ့ဒါမျိုးတိုင်းသူပြည်သူတွေအများကြီးရှိတဲ့နေရာတွေကတော့မဲဆောင်တို့အဲ့ဒီဒီကန်ဆယ်ပြည့်တို့ဟိုနောက်ပြားတော့သူနေကြတော့စင်မိုင်းတို့အဲ့ဒီဘက်မှာတော်တော်များများရှိတယ်ကြာ။
ဒီအကြောင်းအပြည့်အစုံသိရမယ့်အပြင်မြန်မာနိုင်ငံမှာသတင်းမှပြဿနာတွေထပ်မဖြစ်အောင်သက်ဆိုင်ရာကပုံမှန်လင်းလင်းသတင်းတွေထုတ်ပြန်ပေးဖို့တိုက်တွန်းနေကြတာကိုကြားရမှာပါ။ဒါအပြင်လန်ဒန်မြို့မှာကျင်းပနေတဲ့ဒဏ္ဍာဟာယနိုင်ငံခေါင်းဆောင်များစီဝေးပွဲကျင်းပနေချိန်မှာအသင်းကြီးရဲ့ဥစားမှုနဲ့ရွေချက်အပေါ်မေးခွန်းထုတ်မှုတွေရှိနေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။တခါကျမ်းမာနုပြိုစီမဲ့လျှော့ဝှက်ချက်ကိုပြောပြမဲ့ကျမ်းမာရဲ့အစီအစဉ်နဲ့တိုင်းသတင်းထွာတွေကိုလည်းနားဆင်ရမှာပါ။အရင်ဆုံးတော့ဒီနောက်ဆုံးရထစ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့အကြေညာပေးကြပါမယ်ရှင်။
သမရဒေါ်နယ်ထရမ့်နဲ့ထိပ်တီးအစည်းအဝေးလုပ်ဖို့ရမှာနျူကလ িয়ার လက်နက်ပိတ်ပင်ရေးကိုရီးယားကျွန်းဆွယ်ရေးတွေနဲ့ပတ်သက်ပြီးဘယ်လိုကြိုတင်သတ်မှတ်ချက်မျိုးမှမြောက်ကိုရီးယားဘက်ကချမထားဘူးလို့တောင်ကိုရီးယားသမရမွန်ဂျဲအင်းကပြောပါတယ်။တောင်ကိုရီးယားကနေအမေရိကန်တပ်ဖွဲ့တွေယူသွင်းရေးလို့အမေရိကန်ဘက်ကလက်မခံနိုင်တဲ့ဘယ်လိုသတ်မှတ်ချက်မျိုးမှသူတို့ဘက်ကချမထားပါဘူး။သူတို့ဘက်ကပြောနေတာအလုံးကမြောက်ကိုရီးယားပေါ်ရန်လိုတဲ့မူဝါဒတွေအဆုံးသတ်ရေးနဲ့အဲဒီနောက်လုံခြုံရေးအာမခံချက်ပေးဖို့ပါပဲလို့သမရမွန်ကစီပေါ်ရေးလုပ်ငန်းကြီးတွေကအကြီးအကဲတွေကိုစိုးမိုတော့မှဂျာတာဘရီနေကပြောပါတယ်။နျူကလ িয়ার ကင်းမဲ့ရေးဆိုတာမှာတောင်နှင်းမြောက်ကိုရီးယားတို့ကြားမတူကွဲပြားတဲ့အတိတ်တွေရှိတယ်လို့ကျွန်တော်မယူဆပါဘူး။နျူကလ িয়ার လုံးဝကင်းမဲ့ရေးဆန္ဒရှိတယ်ဆိုတာမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်လို့လည်းသမရမွန်ကပြောပါတယ်။ April 29ရက်နေ့မှာလုံးမဲ့တောင်မြောက်ကိုရီးယားထိပ်တီးအစည်းအဝေးရဲမတက်မရသေးတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးအစည်းအဝေးတွေပြီးသွားပြီးတဲ့နောက်ပိုင်းမှာလည်းကိုရီးယားနိုင်ငံကစူနီပြောဆိုတာတွေဆက်လုပ်သွားရမယ်လို့တောင်ကိုရီးယားသမရကပြောပါတယ်။
ကျူဘာနိုင်ငံမှာမီဂရိုဒီယက်စ်ကနယ်ကိုသမရဖြစ်တဲ့သမရတစ်ဖြစ်တဲ့ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကမ္ဘာနိကျူဘာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ကက်စရိုမီတာဆိုရင်မဟုတ်တဲ့သူတယောက်သမရဖြစ်လာပါပြီ။အသက်58နှစ်ရှိပြီဖြစ်တဲ့ဒီယက်စ်ကနယ်ကို9နှစ်သမရတက်တန်းအတွက်ပြိုင်ဘက်မရှိဘဲရွေးချယ်လိုက်တာပါ။အစိုးရခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်လာဖို့အတွက်အချိန်တော်ကြာကလေးကမျှော်လင့်ထားကြပေမဲ့လည်းကြီးကြီးမားမားအပြောင်းလဲတွေဖြစ်မယ်လို့တော့မျှော်လင့်မထားပါဘူး။ကျတဲ့ပရင်းနေမှာသမရဖြစ်တဲ့ကျန်းသက်စာချင်းဆိုခဲ့တဲ့ DS Channel ကသူဟာကက်စထရိုရဲ့ Socialist Tolerance ကိုဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။သမရရာအိုကက်စထရိုရဲ့လက်ယုံအဖြစ်နဲ့ကာလကြာရှည်တာဝန်ယူခဲ့တဲ့ဒုသမရဟောင်း DS Channel ဟာအယူဝါဒဆွဲသိပ်ပြင်းထန်မှုမရဘဲအခုအနားယူသွားတဲ့ Cuba Tolerance ခေါင်းဆောင်တွေနေရာမှာအစားထိုးဖို့အတွက်လက်ခံနိုင်လောက်ရှိသူလည်းဖြစ်ပါတယ်။သမရတင်ဟာ9နှစ်သမရတက်တန်းနှစ်ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ရာအိုကက်စထရိုနေရာမှာတာဝန်ယူရမှာပါ။လက်ရှိသမရရဲ့အကိုဖြစ်သူဖီဒယ်ကက်စထရိုကတော့1959ခုနှစ်ကျူဘာလက်နက်တော်လိုင်းနောက်ပိုင်းဝန်ကြီးချုပ်နဲ့သမရတွေဖြစ်တာဝန်ယူခဲ့ပြီးချမ်းမာရေးမကောင်းတဲ့အတွက်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့တာပါသူကသမရတာဝန်လွှဲပေးခဲ့ပေမဲ့ရာအိုကက်စထရိုနဲ့တခြားတော်လိုင်းခေါင်းဆောင်တွေကပါတီမှာသူတို့အာဏာကိုဆက်ပြီးဆက်ကန်ထားမယ်လို့မျှော်လင့်ရပါတယ်ကွန်မြူနစ်ပါတီမှာကက်စထရိုကပဲခေါင်းဆောင်တာဝန်ကိုယူထားမှာပါဒါပေမဲ့သူ့ရဲ့ပါတီခေါင်းဆောင်နေရာကို DS Channel သမရတာဝန်2နှစ်လောက်ယူပြီးချိန်မှာရလာနိုင်ပါတယ်လို့လည်းကက်စထရိုကလွှတ်တော်မှာပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုတည်တည်တို့ကပြီးခဲ့တဲ့သတင်းပတ်စနေနေ့မှာဆီးရီးယားကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားစစ်ဘက်ဟာဓာတုလက်နက်နဲ့နောက်တစ်ချိန်ထပ်ပြီးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အခြေလက္ခဏာမရှိဘူးလို့ပန်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အမေရိကန်ရဲ့မာမေးတွေကတော့သတိထားစောင့်ကြည့်နေသေးတယ်လို့လည်းဆိုပါတယ်ဓာတုလက်နက်တွေအသုံးပြုတာကိုဘယ်လိုအခြေအနေမျိုးအောက်မှာမှကဘာကြီးကတီးခတ်မှာမဟုတ်ဘူးဆိုတာဆီးရီးယားသမ္မတဘာရှာရဲ့အာဆက်နားလည်ရမယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရမျိုးသမီးဒေနယ်ဝိုက်ကသတင်းတောက်တွေကိုကြားသာပေးနေမှာပြောပါတယ်ဒီလားဆော်ဘိုင်းကဒူးမားမြို့မှာလူဒါဇင်ပေါင်းများစွာတည်ဆုံရတာဟာဓာတုလက်နက်နဲ့တိုက်ခိုက်တာကြောင့်ဖြစ်တယ်ဆိုတဲ့တန်တရားနဲ့အမေရိကန်ဦးဆောင်ပြီးတုံ့ပြန်တိုက်ခိုက်တာပါ စီးရီးယားဆိုရကဓာတုလက်နက်နဲ့တိုက်ခိုက်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကစွပ်စွဲပေမဲ့စီးရီးယားဆိုရနဲ့ရုရှားတို့ကတော့ဓာတုလက်နက်မသုံးခဲ့ဘူးလို့ညင်ထားပါတယ
်နိုင်ငံချက်ချားကအနီဝီနီယမ်နဲ့တမနီတင်ပုတ်မှုတွေအတွက်အမေရိကန်ပြည်ထောင်စုကချက်မှတ်လိုက်တဲ့အခွန်တိုးကောက်ခံမှုကနေရလာတဲ့အကျိုးဆက်အတွက်မျက်နှာကြေးပေးဖို့ရုရှားကတောင်းဆိုလိုက်တာမို့တဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့တက်တက်နဲ့ဩဇာကြီးသူကတောင်းဆိုလိုက်တာပါဒီကုန်သွင်းကုန်တွေအပေါ်မှာအခွန်တိုးကောက်မှုကအမေရိကန်ပြည်ရင်းထွက်ကုန်တွေပိုရောင်းရအောင်ကာကွယ်ဖို့လှုံ့ဆော်လာဖြစ်ကြောင်းတရုတ်ဥရောပတမကနဲ့အိန္ဒိယတို့ကဒါကိုကန့်ဝတ်ထားပြီးဒီလုပ်ရက်အတွက်ကုန်တင်ဖို့တဲ့နိုင်ငံတွေကိုရော်ကြေးပေးဖို့လိုအပ်ကြောင်းပြောပါတယ်။ထရမ့်အစိုးရအဖွဲ့ကတော့ဒီပြောဆိုချက်ကိုပယ်ချခဲ့ပြီးအခွန်ကောက်မှုတွေဟာအမျိုးသားလုံခြုံရေးကြောင့်ဖြစ်တယ်လို့နိုင်ငံတကာဥပဒေအရအကျုံးဝင်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကဒါကိုတရုတ်နဲ့ညှိနှိုင်းမှုသဘောတူခဲ့ပြီး EU ဥရောပတမကနဲ့အိန္ဒိယတို့နဲ့တော့နစ်နာခြင်းမပေးဘဲဆက်ထားစင်ပါပဲတခြားကိစ္စရပ်တွေကိုဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ကြေညာခဲ့တာပါ။
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းဒိုမီတာ32 kHz 9335ဒိုင်းဒိုမီတာ40 kHz 9839ဒိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
ဒီကနေ့တောက်ကြမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်တွင်မှာ NVC ကပ်ပြားကင်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တားမြစ်ချက်တွေမထားတော့ဘဲလူဝင်မှုကြီးကြပ်ရေးပုံစံ၄ကိုဖြစ်ပြီးတာနဲ့သွားခြင်းတဲ့နေရာကိုသွားလို့ရပြီလို့ AB 19ရဲ့ဂျာတာဘေးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောသွားပါတယ်။ဒီကိစ္စကိုလက်တွေ့လှုပ်ဆောင်နေပြီးဒီအခွင့်အရေးကိုရတဲ့သူတွေရနေပါပြီလို့လည်းဝန်ကြီးကပြောပါတယ်။ဒီတော့ဒီမှာပဲနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်တန်မှန်ကြီးဆန်ဘရောင်းဘက်ကအကြတဲ့ကင်ဂျပိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါတယ်။ရိုဟင်ညာမွတ်စလင်တွေပေါ်ပြုမှုလို့ဆောင်ချက်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ဆိုရကပြောထားတာကိုတာမန်ကြီးကထပ်ပြောသွားသလိုဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးအစီရင်ခံစာပြုစုနေတယ်လို့ပြောပါတယ်
။ We will be seeking justice for the Rohingya people. They have suffered.
ရိုဟင်ညာလူမှုအတွက်တရားမျှတမှုရဖို့ကျွန်တော်တို့လုပ်သွားပါမယ်။သူတို့တွေခံစားခဲ့ကြရတာတိတ်ကိုကြီးမားလို့ပါတယ်။ဂွန်ဒေခါရှိရှိဘေးကင်းစွာနဲ့သူတို့နေရာတွေကိုပြန်ခွင့်ပြုဖို့လိုအပ်ပါတယ်။အဲ့လိုဖြစ်အောင်မြန်မာဆိုရကလှုံ့ဆော်မှုတွေနိုင်ငံတကာတိုင်းဝန်ကဖိအားပေးရင်းနဲ့ဖြစ်အောင်လုပ်ဖို့လိုပါတယ်။ဒါ့အပြင်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖြစ်အောင်လုပ်ဖို့လိုပါတယ်လို့တန်မကြီးဘရောင်းဘက်ကပြောပါတယ်။အဲ့လိုဖြစ်ဖို့အတွက်အမေရိကန်နိုင်ငံမှာရောနိုင်ငံတကာမှာပါအပြင်းထန်တွန်းအားပေးလို့ဆောင်သွားမယ်လို့လည်းတန်မကြီးကပြောပါတယ်။ပြည်တော်စုဆိုရဖွဲ့ရုံဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးတောင်ထွန်းကတော့ကိုယ်စံသားနဲ့ကိုပြန်လာခြင်းနဲ့ဒုက္ခတွေတွေကိုပြန်လက်ခံဖို့လိုလားသလိုအစင်းနဲ့လည်းဖြစ်နေပြီးပြန်လာသူတွေအနေနဲ့လုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရမှာဖြစ်တယ်လို့ဂျာတာပရိနိသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောသွားပါတယ်
။အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဝေးလံခေါင်ဖျားဒေသမှာဘင်္ဂလားဒေ့ရှ်ဘက်ကနေခိုးပြီးဝင်လာတဲ့ရိုဟင်ဂျာ၁၈ယောက်ကိုဂျာတာပရိနိကနယူဒေလီသွားတဲ့ရထားပေါ်တက်ဖို့လုပ်နေတော့အိန္ဒိယရဲတွေကဖမ်းဆီးလိုက်ပါတယ်။ထရီပူရာပြည်နယ်ခိုးပြီးဒေသမှာဖမ်းမိတဲ့အမျိုးသား၁၀ယောက်အမျိုးသမီး၄ယောက်နဲ့ကလေးငယ်၃ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်ဘက်ကလာရောက်ကြတာဖြစ်ပြီးသူတို့ဟာရိုဟင်ဂျာအများပြားနေနေတဲ့ New Delhi မြို့ကိုအလုရှာဖို့သွားတာဖြစ်ကြောင်းရဲအယားရှိတုတ်ကပြောပါတယ်။ Tripura ပြည်နယ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့မလုံခြုံတဲ့နယ်စပ်ဒေသအနည်းအား935မှန်ရှိပါတယ်။မနစ်ကဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းမြန်မာဘက်ကရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်ထွက်ပြေးကြတာဖြစ်ပြီး4000လောက်ကတော့အိန္ဒိယနိုင်ငံနေရာအနှံ့မှာခိုးလုံနေမယ်လို့ခန့်မှန်းကြတာပါ။ UNHCR မှာတော့ဒုက္ခသည်အဖြစ်ဆင်းဝင်သူက10000ကျော်တော့မပြည့်ပါဘူး။အများစုကမွတ်စလင်အများပြားနေထိုင်တဲ့ဒေသတွေမှာအခြေချကြပြီးဒီထက်မှတောင်ပိုင်းဟိဒရာဘတ်မြောက်ပိုင်းဥတ္တရပရဒေ့ရှ်နယူဒီလီနဲ့နယ်မြေပိုင်းနဲ့အရင်းပွားနေတဲ့ဂျမ္မူကက်ရှမီးယားဒေသပါပါတယ်။မနစ်ကတော့ရိုဟင်ဂျာနဲ့တခြားတရားဝင်လာရောက်သူတွေကိုစစ်ဆေးပြီးနေရာရင်းပြန်ပို့ဖို့အတွက်ပြည်내အာဏာပိုင်တွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကအမိန့်ပေးခဲ့တာပါ။ဒါဟာတရားဝင်လာရောက်သူတွေကိုအကြမ်းဖက်အဖွဲ့အစည်းတွေကလူ့စစ်ဆူဆောင်းမှုလုပ်လာနိုင်ကြောင်းတန်တာကြောင့်ဖြစ်တဲ့အပြင်ဒီလူတွေရဲ့အိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးတာကြောင့်လို့ဆိုပါတယ်။
အီရန်နျူကလ িয়ার ရဲ့နိုင်ငံတကာသဘောတူစာချုပ်ကိုထောက်ခံကြဖို့နဲ့သမ္မတဒေါ်နယ်ထရမ့်ကစာချုပ်ကနေနှုတ်ထွက်တာမျိုးလုံမသွားစေဖို့တိုက်တွန်းတဲ့စာတစ်စောင်ကိုဒီတိုင်ပြင်သစ်တဲ့ဂျာမနီလွှတ်တော်အမတ်900ကျော်တို့ပူးပေါင်းပြီးအမေရိကန်လွှတ်တော်အမတ်တွေစီကိုဂျာတာဘီနီကပို့လိုက်ပါတယ်။2025ခုနှစ်သဘောတူစာချုပ်ထဲကအန်ဒရယ်ရှိတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ကတောင်းဆိုထားပြီးသဘောတူစာချုပ်ကနေအမေရိကန်ထွက်မယ်မထွက်ဘူးဆိုတာကိုမေလ12ရက်နေ့မှာနောက်ဆုံးထားဆုံးဖြတ်မယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်ဂျာမနီပြင်သစ်ရုရှားတရုတ်တို့နဲ့အီရန်နိုင်ငံကြားအဲ့ဒီသဘောတူညီချက်ကိုရယူခဲ့တာဖြစ်ပြီးအပြန်အလှန်အပြင်အီရန်စီးပွားရေးကိုအထိနာစေတဲ့စီးပွားရေးတန်ခါအရေးယူမှုတွေကိုရှော့ပေါက်ပေးထားတာပါ
အမေရိကန်ပြည်ထောင်စုမှတာဝန်ထမ်းဆောင်နေတဲ့ပါကစ္စတန်တန်မူရန်တွေအတွက်ပါကစ္စတန်ကနေလာရောက်ဖို့ခီးသွားလာခွင့်ကိုပါနောက်ထပ်ထပ်ပြီးအကန့်အသတ်ခံရတယ်လို့ပါကစ္စတန်ကပြောပါတယ်2018မေလ10ရက်နေ့မှာစတင်တော့မယ်အမေရိကန်ရဲ့မူဝါဒဆိုင်ရာဥပဒေအရအမေရိကန်မှာရှိတဲ့ပါကစ္စတန်တန်ဝန်ထမ်းတွေအတွက်ခီးသွားလာမှုကန့်သတ်မှုရှိနေကြောင်းနဲ့ဒါကိုနှစ်ဖက်တွေ့ဆုံပြီးပြည်လည်အောင်ဖြေရှင်းနိုင်မယ်မျှော်လင့်ကြောင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖေဆယ်ကဂျာဒဘရီနဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ဒေသတွင်ကအသက်မပြည့်သေးတဲ့တိုင်းရင်းသားကလေးတွေအပါအဝင်မိန်းကလေးငယ်တွေကိုလိန်ဖြော်ပြေးရေးလုပ်ငန်းတွေမှာရောင်းစားခဲ့မှုနဲ့ထိုင်းရဲအရာရှိတွေအပါအဝင်လိန်ကုန်ကူးမှုကိုအဓိကကျူးလွန်ခဲ့သူတွေကိုထိုင်းတရားရုံးတစ်ခုကပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။ဗန်ကောက်မြို့တရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်1တရာကျော်ကနေ300ကျော်အထိအမြင့်ဆုံးပြစ်ဒဏ်တွေပေးခဲ့တဲ့အပေါ်မြန်မာရွှေပြောင်းလုပ်သားအရေးဆောင်ရွက်သူတွေကကြိုးဆိုနေကြပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်။
ထိုင်းနိုင်ငံတွင်းမှာ2018ခုနှစ်တုန်းကလိင်လုံငန်းခွေမှာရောင်းစားခံရတဲ့သမီးအတွက်မိဘတွေကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေနာမည်ကြီးခဲ့တဲ့ငှက်ငယ်လေးများလို့အမိရတဲ့ပြည်တကာကိုင်းတစ်ခုကိုမယောင်ဆောင်ဒေသထဲမှာဖမ်းဆီးနိုင်ခဲ့တာပါဒီထဲမှာရဲရာရှိတဦးပါဝင်ပတ်သက်နေပြီးအသက်မပြည့်သေးတဲ့တိုင်းရင်းသူမိန်းကလေးတွေအပါအဝင်အမျိုးသမီးငယ်အများအပြားကိုလိင်လုံငန်းခွေမှာရောင်းစားခဲ့တယ်ဆိုပြီးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့ဧပြီလ18ရက်နေ့ကတရားရုံးကအမိန့်ချမှတ်ခဲ့ရမှာတော့အမြင့်ဆုံးပြစ်ဒဏ်ဤအဖြစ်ထောင်ဒဏ်168နှစ်ကနေထောင်ဒဏ်322ထိအပြစ်ပေးခဲ့တာဖြစ်ပါတယ်။လူကိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပါတယ်
။ဟောခုလိုလေထိုင်းတရားရုံးကနေပြီးတော့ဥပဒေကြောင်းအရအဲ့လိုမျိုးအသက်မပြည့်တဲ့အင်းသူကလေးတွေကိုဟိုပြစ်ဒဏ်လုပ်ငန်းမှာဆုံးချတဲ့အတွက်ပြစ်ဒဏ်တွေအများကြီးရတဲ့အတွက်ကျွန်တော်တို့လည်းအကျိုးဆိုတယ်ဟိုနောက်ပြီးတော့စည်းစုလေးတင်တယ်ပေါ့အဲ့ဒါမျိုးတိုင်းသူပြစ်ဒဏ်တွေအများကြီးရှိတဲ့နေရာတွေကတော့မေဆောက်တို့အဲ့ဒီဒီကန်ဖေးပြည့်တို့ဟိုနောက်ဖရားသုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများကြီးကိုရှိတယ်ကြ။အဲ့တော့ဒီဖြစ်ခင်မျိုးကနောက်လေးဖြစ်မြောက်မှာဖြစ်တယ်ဒါပေမဲ့အခုလိုပြစ်ဒဏ်ကြီးကြီးမှမရှာပြလိုက်တဲ့အတွက်တော့ဟိုဒီမြန်မာရဲ့ကိုယ်စားစီးလုပ်တယ်လို့ပြောချင်တယ်ဗျ။အ
ဲ့ဒီဒေတာမှာထိုင်းတောင်ပေါ်တိုင်းရင်းသားတွေနဲ့အတူအများစုကတော့မြန်မာနယ်ပါရှမ်းနဲ့ပြည်နယ်တိုင်းရင်းသားတွေနဲ့နေထိုင်နေကြတာပါ။ထိုင်းမြောက်ပိုင်းမြောင်ဆောင်မြို့နယ်အတွင်းမှာမိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်သူတွေကတရားခံ၈ဦးကိုပြစ်ဒဏ်အမိန့်ချမှတ်ရမှာအသက်43နှစ်ရွယ်ရဲရရှိယူတချိုင်းကိုတော့လူကုန်ကူးမှုဥပဒေပုံမှန် BE2539 အရပြစ်မှုကျူးလွန်ကြောင်းထင်ရှားလာကြောင့်ထောင်ဒဏ်1320နဲ့ကြည်ရစာပွဲစားအမျိုးသမီး2ဦးဖြစ်တဲ့အသက်28နှစ်အရွယ်ပီရဝန်ကိုတော့186နှစ်အသက်31နှစ်အရွယ်ပီရထက်ကိုတော့ထောင်နှံ186နှစ်ချမှတ်ခဲ့ပါတယ်။ကျန်တဲ့အပေါင်းပါ5ဦးကိုလည်းထောင်နှံအတီးတီးချမှတ်ခဲ့တာပါ။တရားခဏ်လေးဟာ2014ခုနှစ်ကတည်းကငှက်ငယ်လေးများလို့အမိရတဲ့ပြည်စာလုပ်ငန်းကိုလုပ်ကံခဲ့ပြီးမယောင်ဆောင်ဒေသတွင်ကအသက်14နှစ်အောင်မိန်းကလေးတွေကိုဒေသဆိုင်ရာအာဏာပိုင်တွေစီးပွားရေးသမားတွေနဲ့အတူကာမဆက်ဆံဖို့အတွက်ညီမျိုးစုံနဲ့သွေးဆောင်ထမ်းရောက်ခဲ့တဲ့အပြင်တချို့အသက်14နှစ်အောင်မိန်းကလေးတွေကိုအတင်းအဓမ္မပြည်ထောင်စုဖြစ်လောက်ကန်ခိုင်းခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့တာပါ2018ခုနှစ်မှာတော့ပြည်ထောင်စုဖြစ်ခိုင်းချေခံခဲ့ရတဲ့မိန်းကလေးတူရဲ့မိခင်ကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေပြည်ထောင်စုခေါင်းတွေပွဲစားတွေကိုဇက်တိုက်ဖော်ထုတ်ရေးယူခဲ့ရမှာရဲရရှိတွေပါဝင်မြို့နယ်အာဏာပိုင်တွေပါပါဝင်ပတ်သက်နေတာကိုစစ်ဆေးဖော်ထုတ်နိုင်ခဲ့ကြအောင်ထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီအတွက်ဒီအမှုတွေကိုတေချာစစ်ဆေးပြီးတဲ့နောက်မှာတော့အခုလိုမျိုးအမြင့်ဆုံးပြစ်ဒဏ်တွေချမှတ်ပြီးအရေးယူခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင်သတင်းတော့မအေးမှသတင်းပို့ခဲ့တာပါရှင်။အခုတခါတော့ဒီမြန်မာနိုင်ငံမှာအစိုးရကအခုထပ်ပို့ပြီးတော့ပုံမှန်လေးလေးသတင်းထုတ်ပြန်ပေးဖို့လိုတယ်လို့ဘာကြောင့်ပြောနေသလဲဆိုတာရှင်းရအောင်ပါ။မြန်မာနှစ်ဆန်းတရက်နေ့ကတမရလွန်ငင်းချွန်းသာကွင်းနဲ့ပြန်လွတ်လာသူတွေထဲမှာဒီအင်းတင်လူတက်မှုမှာပါဝင်တဲ့တက်မတော်သား9ယောက်ပါတယ်လို့ Skynet Media ပိုင်း MNTV News ကသတင်းမှဖော်ပြခဲ့ပါတယ် Dilo the Dema Pobjaraha, a Soyaga, the Rinchaladrigo, Pulinian Damu Shizwane, a Chang me, Topian Damu Mashida, Blue Pchedelo, the Dinamarine, Nangai Lila, the Chuga, Taupiani Zavare, Tamara Yungaro, a Kulum, you the Dema Pobja came who adwe MNDV News Go to Zondia, Yejubo, Songs and Sisi Dome Lupiovare, Satwe Mimian Tare Kunyawe Anga, Sabido Pobjava Mission.
မြန်မာနေတဲ့ကူအထိမ်အမှတ်အဖြစ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လူငင်းချမ်းသာအတွက်အရနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသားရှစ်ထောင်ငါးရာလေးစက်တူဦးကိုအေဘီလာဆက်ခွန်ရဲ့နစ်ဆန်တည့်ရက်နေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်အဲ့ဒီနေ့ကမြန်မာနိုင်ငံအကျဉ်းဆောင်အသီးသီးကနေအကျဉ်းသားတွေလွှတ်ပေးရမှာစစ်တွေအကျဉ်းထောင်ကလည်းအကျဉ်းသား90ခွန်ဦးပြန်လွှတ် ပြန် လွတ် လာ တယ် လို့ MMTV ရုပ်သံ သတင်း ဌာန က ထုတ် လွှင့် ခဲ့ ပါ တယ် ရခိုင် မြောက် ဝိုင်း ဒေသ က ရိုဟင်ဂျာ မွတ်စလင် အရေး နဲ့ ပတ်သက် လို့ ကုလ သမဂ္ဂ အပါအဝင် နိုင်ငံ တကာ က မြန်မာ အစိုးရ နဲ့ တက်မတော် ပေါ် ကြီး မား တဲ့ PR တွေ ပေါ် ပေါက် နေ ချိန် မှာ အခု လို အင်း နင် ရွာ လူ သတ် မှု တရ ခံ တွေ ကို ပြန် လွှတ် ပေး လိုက် ပြီ ဆို တဲ့ သတင်း ကြောင့် ပြည်တွင်း မှာ ရော နိုင်ငံ တကာ မှာ ပါ လှုပ် ခတ် သွား စီ ခဲ့ ပါ တယ် စစ်တွေ အချင်း ထောင် မှာ ဖမ်းဆီး ထောင် ချ ခံ ရ တဲ့ တမရသား 9 ဦး ပြန် လွှတ် လာ တယ် ဆို တဲ့ သတင်း ဟာ သတင်း မှားတာ ဖြစ် တယ် လို့ နိုင်ငံ တော် သမ္မတ ယုံ ပြော ခွင့် ရ ဦး စော် ထေက VOA ကို ပြော ပါ တယ်
အဲ့ဒါ အမှား ဖြစ် ပါ တယ် အဲ့ တမရော ရာကြီး စစ်တွေ 9 ဦး မပါ ပါ ဘူး အဲ့တော့ MNTV က နေ ပြီးတော့ စစ်တွေ က သတင်း တော့ သတင်း ကို ယူ ပြီးတော့ သူက ထုတ် လိုက် တယ် ထုတ် လိုက် တဲ့ ဟာ အဲ့ဒါ အမှား ပဲ ဆို တော့ ကျွန်တော် တို့ ပြောတော့ သူတို့ ပြန် ပြီးတော့ သတင်း မှားစစ် ကြောင် ပြန် ပြီးတော့ ဖြည့်ချင်း ချက် တင် ထား တယ် လို့ သိ ရ တယ် ပေါ့ နော် အဲ့ဒါကိုဘယ်လိုရည်ရွယ်လဲဘယ်လိုအရှင်လုပ်မလဲဆိုတော့ဒီနေ့ပဲကျွန်တော်တို့ပြန်ကြိုင်းမှုနည်းနဲ့ကိုပြောထားတယ်ပြန်ကြိုင်းမှုနည်းနဲ့ဆိုတော့ကျွန်တော်တို့အရှင်မျိုးဆိုပြန်ကြိုင်းမှုနည်းနဲ့ဆက်လုပ်ပါလိမ့်အင်းနေရွာလူတက်မှုတရားခံ 9
ဦးကိုပြန်လှုပ်ပေးလိုက်တယ်ဆိုတဲ့သတင်းကိုစကိုင်းနက်မီဒီယာပိုင်းMMTVနျူးစ်နဲ့CNBနျူးစ်တို့ကနေထုတ်လွှင့်ဖြန့်ချီခဲ့တာပါရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကတောင်းဆိုအောင်စောင့်ကြည့်နေတဲ့အခုလိုအကဲဆက်တဲ့ကိစ္စမျိုးမှာသတင်းမားတွေထွက်ပေါ်လာရတာဟာ
မြန်မာအစိုးရကသတင်းအချက်အလက်တွေကိုပွင့်လင်းမြင်သာစွာနဲ့အချိန်မီထုတ်ပြန်ပေးတာမျိုးမရှိခဲ့တာကြောင့်ဖြစ်တယ်လို့နိုင်ငံရေးအကြီးအကဲကဦးမောင်မောင်စိုးကရှုမြင်ပါတယ်။ဒီနေ့ကိစ္စနဲ့ပတ်သက်အရေးယူတာဘယ်လိုဘဝတွေဖြစ်တယ်၊ဘယ်နေ့မှာဆုံးဖြတ်ချက်ဘယ်လောက်ချလိုက်ပြီးတော့ဘယ်ထောင်တွေကိုပို့လိုက်တယ်ဆိုတဲ့ပုံစံလေးပေါ့။ဒါဆိုရင်တော့ရှင်းရှင်းလင်းလင်းဖြစ်တာပေ
ီသတင်းထိကျုံမှုဟာဒီ MNTV ကဟိုရှေ့တန်းလင်းကုန်ကြီးထုတ်ပြီးဖြစ်စီမထုတ်ပြီးဖြစ်စီသတင်းဒီထုတ်ပြန်မှုတွေနဲ့အပတ်သက်တဲ့ဟာအလုံးကိုင်တာကညာရေးဝန်ကြီးဌာနဖြစ်တယ်ပြန်ရောင်းရင်ဒါမှဒီသတင်းကိုထုတ်ပြန်တဲ့နေရာမှာဒီလိုအရေးပါတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အဲထိန်းချုပ်မှုတွေမှာအများအနေချက်ရှိတယ
်အကျဉ်းသားတွေပြန်လှုပ်ပေးတဲ့ကိစ္စမှာမြန်မာအစိုးရတာဝန်ရှိသူတွေဒါမှမဟုတ်ပြည်ထောင်စုဝန်ကြီးဌာနကအများပြည်သူသိခွင့်ရှိတဲ့သတင်းအချက်အလက်တွေကိုကြိုတင်ထုတ်ပြန်ပေးခဲ့မယ်ဆိုရင်မလိုလားအပ်တဲ့တန်ရာနဲ့ပြဿနာတွေပိုကြီးထွားလာစရာမရှိကြောင်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကသုံးသပ်ပါတယ်
ဒီကနော်နေမှာတော့တက်မတော်သားတွေရေးယူခံတဲ့ကိစ္စတွေမှာဒီတို့အညီနဲ့တို့ရဲ့ဟိုယာယီတွေအဲ့လိုဟာမျိုးတွေကိုဒီလိုကွန်မတီတားစုတွေရဲ့ကုန်တက်ခါကိုထိတဲ့တော့ဆိုးလို့ဆိုရဲအဲ့ဒီဟာမျိုးဟိုဖုံးကွယ်တာပဲလေးရှိရပါတော့။အခုဒီကမှာတော့ဒီလိုမျိုးသတင်းမှားမျိုးဒီလိုတံမြတ်မျိုးဖြစ်ပေါ်လာတဲ့အကြောင်းကတော့ဟိုသူ့အပကဟိုဒီကြီးလေးပေါ့လေဒီချင်းစီပေါ့နော်ဒီချင်းစီကဒီကိစ္စနဲ့ပတ်သက်လို့ဟိုချင်းချင်းလေးလုတ်ချင်တယ်ဒီကင်းနေတဲ့ဆိုရင်သူတို့လက်ထဲမှာချက်လက်ပြအောင်ရှိတယ်။အကျဉ်းသားဗနဲ့ဦးလို့တယ်။အဲ့ဒီမှာဘယ်လိုပုံမှန်နဲ့ဘယ်သူလေးဆိုတဲ့ဟာမျိုးကထုတ်ပြန်လို့ရတဲ့ဟာပဲ။ဒီ information ကဟိုအများကြီးသူနဲ့ဆိုင်တဲ့ information ပဲလျှို့ဝှက်ချက်လက်မဟုတ်ဘူးလေ။အဲ့လိုမျိုးမချင်းလေးတဲ့ဟာကဒီလိုတမ်းရတွေပွားစီတယ်ပေါ့နော်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစွန့်စမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းအင်းနေရွာလူတက်မှုတရားခဏ်တွေကိုမြန်မာအစိုးရကပြန်လှုပ်ပေးပြီးရိုက်တာသတင်းတော်နှစ်ဦးကိုတော့ဆက်လက်ဖမ်းဆီးထားတာကြောင့်ဘယ်မှာလဲတရားမျှတမှုဆိုပြီးသတင်းစာထွက်ခြင်းသူ့ရဲ့ Twitter စာမျက်နှာမှာမေးခွန်းထုတ်ရေးသားခဲ့ပါတယ်။နောက်ပိုင်းသတင်းမှားမှန်းသိသွားပြီးနောက်မှာသူ့ရဲ့ရေးသားမှုနဲ့ပတ်သက်လို့ပြန်လည်တောင်းပန်ခဲ့ပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြမစိုးရရဲ့ပြည်ပြပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစက်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဥဝင်းမြင့်ကနေ့တက္ကူမေကွန်မှာပြောကြားသွားပါတယ်။ သူပြည်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ်အကြောင်းပြောကြားခဲ့တာပါအစိုးရအုပ်ချုပ်မှုပြုပြင်ပြောင်းလဲရမှာဒေသနာတွေပဲဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းမြက်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သောတဆင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာရီရနိုင်ငံခေါင်းဆောင်များအစည်းအဝေးကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာခြားသာပွဲနေ့ကစတင်ခဲ့ပါတယ်။တချိန်ကဗြိတိရှ်ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ဒဏ္ဍာရီအသင်းကြီးဟာဗြိတိရှ်အင်ပါယာရဲ့နောက်ဆုံးလက်ကျန်ပြရုပ်သာဖြစ်တယ်လို့ဝေဖန်သူတွေကပြောနေကြပါတယ်။အသင်းကြီးရဲ့ဥဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေချိန်မှာကျင်းပနေတဲ့ဒဏ္ဍာရီနိုင်ငံခေါင်းဆောင်များအစည်းအဝေးအကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်။တချိန်က British Empire အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဒဏ္ဍာရီနိုင်ငံများရဲ့ထိပ်သီးစည်းဝေးပွဲကို Britain နိုင်ငံမှာနှစ်ပေါင်း20အတွင်းမှာပထမဆုံးအကြိမ်ကျင်းပနေပါတယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာရီအသင်းကြီးရဲ့အနာဂတ်နဲ့ Britain ရဲ့ဥဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေရှိနေချိန်မှာထိပ်သီးစည်းဝေးပွဲကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။ဒဏ္ဍာရီနိုင်ငံများရဲ့နိုင်ငံအုပ်ချုပ်ဒုတိယမြောက် Elizabeth မြင်မာကြီးကပကင်းနန်းတော်မှာဂျာတာဘရင်းလင်းကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာအသင်းကြီးကိုသူဦးဆောင်ရတဲ့အတွက်အင်မတန်ဂုဏ်ယူဝမ်းသာကြောင်းနဲ့သူ့ရဲ့သားတော်အင်ရှေဇန်ချားလ်စ်မင်းသားကလည်းဒီနေ့မှဦးဆောင်သွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်
။ It is my sincere wish that the Commonwealth will continue to offer stability and continuity for future generations and will decide that one day the Prince of Wales should carry on the important work started by my father in 1949.
ဒဏ္ဍာရီအသင်းကြီးအနေနဲ့အနာဂတ်မျိုးဆက်တစ်တွေအတွက်တည်ငြိမ်မှုနဲ့ရှင်သန်မှုကိုဆက်လက်ပေးစွမ်းနိုင်ရည်ဟာကျမရဲ့ရိုးသားတဲ့စင်နာဖြစ်ပါတယ်။ကျမရဲ့ဖခင်1949ခုနှစ်မှာစတင်ခဲ့တဲ့အရေးကြီးတဲ့တာဝန်တွေကိုဒီနေ့မှဝေလမင်းသားကဆက်ပြီးတော့ထမ်းဆောင်ပါလိမ့်မယ်။ဒီအသင်းကြီးရဲ့ဆောင်ရွက်မှုတွေကိုတံမိုးထားပြီးခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ကျမတို့ရဲ့ဦးဆောင်မှုနောက်ကိုလိုက်နေကြသူတွေအတွက်ပို့ပြီးတော့လုံလုံသားရဝပြောပြီးတော့ရေရှည်ခံတဲ့ကဘာကြီးကိုတည်ဆောက်နိုင်မယ်လို့ယုံကြည်ပါတယ်။ British Empire ကနေပေါ်ထွက်လာတဲ့ဒဏ္ဍာရီအသင်းကြီးဟာ Britain Colony အမွေအနှစ်တွေကိုမပြစ်ပယ်နိုင်သေးဘူးလို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။ London တက္ကသိုလ်ဒဏ္ဍာရီလေးလာရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အဝိသက်လဲထားတဲ့ Empire The Empire's New Clothes The Myth of Commonwealth ရဲ့စာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာလည်းဖြစ်တဲ့ပါမောက်ခဖိလစ်မာဖီရဲ့အမြင်ဆိုရင
်ပြီးခဲ့တဲ့ဆယ်စုနှစ်ပိုင်းတွေ1990လွန်နှစ်ပိုင်းတွေတည်းကရှိလာခဲ့တဲ့ပြဿနာကတဏ္ဍာရီအသင်းကြီးဟာခေအခြေအနေနဲ့မကိုက်ညီရတာပဲဖြစ်ပါတယ်။တည်င်းဖြစ်လောက်အောင်ညီညီညွတ်ညွတ်ဆောင်ရွက်ကြတာမျိုးမရှိပါဘူး။တဏ္ဍာရီနဲ့ပတ်သက်လို့တည်င်းဖြစ်လောက်စရာတစ်ခုတည်းသောကိစ္စကတော့တော်ဝင်မိသားစုအကြောင်းပဲဖြစ်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတဏ္ဍာရီအသင်းနဲ့ပတ်သက်ပြီးတော့ထိတ်တန့်ဖြစ်ခဲ့တဲ့သတင်းကတော့1950နဲ့60ပြည့်နှစ်ပိုင်းတွေတုန်းကဗြိတိန်ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကနေလာရောက်တဲ့နိုင်ငံများအခြေချသူတွေအများရနေထိုင်ခွင့်မရတဲ့အပြင်ပြည်နှင်တန်ပေးခံရမယ့်အခြေအနေနဲ့ကြုံနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးတောင်းပန်ခဲ့ရတဲ့ကိစ္စပဲဖြစ်ပါတယ်။ဂျာတာဘရင်းကကျင်းပတဲ့ခေါင်းဆောင်များစီဝေးဝဲမှာတော့ဝန်ကြီးချုပ်မေးကကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူတွဲဖြေရှင်းဖို့တောင်းဆိုခဲ့ပါတယ်။
It's a meeting that takes place at a time of significant global challenges. The rules-based international system which has
ကဘာကြီးမှာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအခုစည်းဝေးပွဲကိုကျင်းပနေတာပါ။စင်ဆက်မပြတ်တာယာဝပြောမှုနဲ့ငြိမ်းချမ်းမှုတို့ကိုဖြစ်စေတဲ့စီးနင်းဥပဒေတွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်တွေဟာချင်းချောက်မှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲလာမှုနဲ့ပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြောင့်ဒဏ္ဍာရီနိုင်ငံတွေရဲ့ဘဝတွေနေထိုင်မှုတွေကိုထိခိုက်ဆုံးရှုံးနေရပါတယ်။ Digital နည်းပညာတိုးတက်မှုကအခွင့်အလမ်းသစ်တွေဖန်တီးပေးတဲ့အချိန်ထဲမှာလူပုဂ္ဂိုလ်တယောက်ချင်းဓာတ်မမဟုတ်အစိုးရတွေရဲ့ Cyber ချိမ့်ချောက်မှုတွေကိုရင်ဆိုင်နေရပါတယ်။လာမယ့်နှစ်ရဲ့စီဝေးပွဲတွေအတွင်းဒီပြဿနာတွေနဲ့အခြားပြဿနာတွေကိုဆွေးနွေးအပြေရှာသွားကြမှာဖြစ်ပါတယ်။
နောက်ပြရောဂါတိုက်ဖျက်ရေးပလတ်စိတ်အမိုက်လျှော့ချရေးအမြဲတမ်းသစ်ဒေါ်တွေထိန်းသိမ်းရေးတို့အတွက်ဒနာသဟာယခေါင်းဆောင်တွေကြားဒေါ်လာတန်းထောင်ချီအသုံးပြုဖို့ဂရုပြုထားကြပါတယ်နိုင်ငံသားယင်းနှိမ့်ညွတ်မှုတွေကိုဆွဲဆောင်နိုင်အောင်လုပ်ဖို့လိုလဲပြောဆိုမှုတွေရှိနေပါတယ်ဗြိတိန်နိုင်ငံ၏ဥရောပသမဂ္ဂတွေကထွက်သွားပြီးရင်ဒနာသဟာယအသင်းကြီးကိုပြန်လဲခိုင်မာအောင်လုပ်ဖို့တချို့
ကောင်းမွန်တဲ့ဆောင်ရွက်မှုတွေတနတ်တဟာယတစင်းထောက်ပံ့ကူညီမှုတွေပေးကောင်းပေးနိုင်ပါတယ်ဒါပေမဲ့ဗြိတိန်ကတစင်းကကိုလိုနီလုတ်ခဲ့သူအုပ်ချုပ်ခဲ့သူဖြစ်တယ်ဆိုတာကိုအမှတ်ရနေကြပါသေးတယ်တနတ်တဟာယနိုင်ငံတွေကြာခုထိတော်တော်လေးမကြည်မနှက်ဖြစ်နေကြသူတွေလည်းရှိနေပါတယ်
အဲ့ဒီသဘောထားအမြင်တွေကိုမဖြောင်းနိုင်သေးရွေးတနတ်တဟာယနိုင်ငံတွေရဲ့ရည်ရွယ်ချက်နဲ့အနာဂတ်အပေါ်မှာမေးခွန်းတွေထုတ်နေကြအောင်မှဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းကနေဆက်ပြီးတော့အသံလွှင့်နေပါရဲ့ရှင် တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေမကြခင်တွဲဆုံကြမယ့်နေရာအကြောင်းကိုပြောပြချင်ပါတယ် တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရှေ့သတင်းပတ်တောက်ချာနေကြရင်တွေ့ဆုံဆွေးနွေးကြတော့မှာပါတွေ့ဆုံကြမယ့်နေရာကတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နှစ်နိုင်ငံနယ်ဆက်ဆင့်မဲ့ဆုံးပါမွန်ဂျွန်ရွာမှာဖြစ်ပါတယ်ထောင်960နှစ်ကကိုရီးယားစစ်ပွဲအဆုံးတက်ရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့သမိုင်းဝင်ဒီနေရာဟာအဲ့ဒီချ ွာအကြောင်းကိုတော့ VOA သတင်းတောက် Brian Baden ကအဲဒီကနေသတင်းပို့ထားပါတယ်ကိုသားညုံဦးဆက်ပြီးတော့ပြောပြပါမယ်ရှင်
တောင်နှမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာတည်ရှိနေတဲ့ပမွန်ကျွန်းကြီးရွာဟာ1952ခုနှစ်ကမှစတင်ပေါ်ပေါက်လာခဲ့တဲ့နေရာပါကိုရီးယားစစ်ပွဲဆုံးသက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့ရည်ရွယ်ပြီးတော့ဒီနေရာကိုတတ်မှတ်တည်ထောင်လိုက်တာပါအဲဒီအချိန်ကစလို့နောက်ထပ်3နှစ်ကျော်ကြာတဲ့ထိအောင်အဲဒီနေရာမှာဆွေးနွေးမှုတွေနဲ့တိုက်ခိုက်မှုတွေဆက်ဖြစ်နေခဲ့သလို1953ခုနှစ်မှာမှနှစ်ဖက်စစ်ပင်ကြီးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာပါဒီကနေ့ပမွန်ကျွန်းရွာဟာကိုရီးယားကျွန်းဆွယ်ပိုင်းခြားမှုကိုဖော်ပြတဲ့သင်္ကေတတစ်ခုပဲဖြစ်ပါတယ်မိုင်ပေါင်း155မိုင်ရှည်လျားတဲ့စစ်မဲ့ဇုံ၄၁လျှောက်မှာတည်ရှိပြီးတော့တစ်ဖက်နဲ့တစ်ဖက်တပ်ဖွဲ့တွေအနီးကပ်ဆုံးချထားတဲ့နေရာလည်းဖြစ်ပါတယ်။ကိုရီးယားစစ်ကာလတုန်းကရှိခဲ့တဲ့ကုလသမဂ္ဂတပ်ဖွဲ့တွေနဲ့မြောက်ကိုရီးယားတို့ထိန်းချုပ်ထားတဲ့ဒီပူးတွဲလူမျိုးရေးနယ်မြေအတွင်းမှာအပြာရောင်အဆောက်အအုံတချို့သာရှိပြီးတော့ရဲသားပြည်သူတွေနေထိုင်တာမျိုးမရှိပါဘူး။ The whole job of the
Joint Security Battalion here the right ဒီနေ့ဒီမှာတွေ့ရတဲ့အမေရိကန်စစ်သားတွေနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေပါဝင်တဲ့ပူးတွဲလူမျိုးရေးတပ်ရဲ့တာဝန်ကတော့တစ်ဖက်တွဲဆုံဆွေးနွေးမှုတွေအတွက်လူမျိုးရေးထောက်ပံ့ပေးဖို့ပဲဖြစ်ပါတယ်။
ကိုရီးယားရောက်အမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူ Alice Van Bull ပြောသွားတာပါ။ပမွန်ကျွန်းဟာစိတ်မကြခင်ကပဲကျင်းပဖို့သဘောတူညီချက်ရယူခဲ့တဲ့ကိုရီးယားထိပ်သီးဆွေးနွေးပွဲအပါအဝင်နှစ်နိုင်ငံဆွေးနွေးမှုတွေတော်များများကျင်းပရနေရလဲဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ကျွန်းအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းတို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲကိုတော့တောင်ကိုရီးယားထိန်းချုပ်မှုအပိုင်းမှာရှိတဲ့စစ်မဲ့ဇုံက Peace House ညီငယ်ရေးအင်အားမှာကျင်းပမှာပါ။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့တောင်ကိုရီးယားနေမိတဲ့ကိုပထမဆုံးချိန်လာရောက်တာလည်းဖြစ်မှာပါ
They're still working out exactly the series of events so
ကျူတီပြည်စင်ဆွေးနွေးမှုတွေသူတို့ဇက်တိုက်လုပ်နေကြတာပါခေါင်းဆောင်တို့အဆောက်အဦတွေကိုဘယ်နေရာကနေဝင်မယ်ဆိုတာမျိုးတွေကစလို့ပါသူတို့ရဲ့အတူတက်ဆိုင်ရာအမှုတန်းတွေလည်းပါလာကြပါဆိုတော့ဒါတွေအားလုံးကိုညှိနှိုင်းနေကြတာပါ
20တိသားမှာညီငယ်ဆက်လက်ထိမ့်သိမ်းထားနိုင်ဖို့လှုပ်ဆောင်နေတဲ့အချိန်ထဲမှာပဲပြီးခဲ့တဲ့နှစ်တွေအတွင်းမှာနှစ်ဖက်တင်းမာမှုတွေနဲ့ကျန်းဖက်ပြိပခတချို့လည်းရှိခဲ့ပူပါတယ်ပြည်ထောင်စုဘာလာကတောင်ကိုရီးယားဖက်ကြက်ကိုထွက်ပြေးဖို့ကြိုးစားတဲ့မြောက်ကိုရီးယားစစ်သားကိုမြောက်ကိုရီးယားစစ်တပ်ကပစ်ခတ်နေတာကိုစစ်မဲ့ဆုံးမှရှိတဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေကနေတဆင့်တွေ့ခဲ့ရတာရှိပါတယ်။ဒီပူးတွဲလုံခြုံရေးနယ်မြေဟာဒီကနေ့မှတော့ပြီးသွားဧည့်သည်တွေအလာများတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းတောင်ကိုရီးယားဖက်ချန်ဒီနေဆက်စစ်မဲ့ဆုံးကိုလာရောက်ကြည့်ရှုသူ3000ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားဖက်ချန်ကိုလာရောက်သူကတော့3000ကျော်ရှိခဲ့ပါတယ်။လူတွေကိုအဓိကဆွဲဆောင်တဲ့နေရာတွေတက်ကတခုကတော့မြောက်ကိုရီးယားတင်းချုံမှုအပိုင်းမှာရှိတဲ့ဝါရဖြန့်ကြီးရွာလို့ခေါ်တဲ့နေရာပါ။အဲ့ဒီနေရာမှာတော့တစ်လွင်တောက်ပနေတဲ့အဆောင်တချို့ကိုတွေ့နိုင်ပါတယ်။တောင်ကိုရီးယားကတော့ဒီနွမ်းပါတဲ့မြောက်ကိုရီးယားဟာသူ့ရဲ့အခြေအနေကိုဖုံးကွယ်ပြီးတော့ကျေဝှချမ်းသာပါတယ်ဆိုတာမျိုးပြောက်ဥအတွက်အဟံပြတိဆောက်ထားတာဖြစ်ပြီးအဲ့ဒီမှာနေထိုင်သူတွေလည်းဘယ်သူမှမရှိဘူးလို့ပြောပါတယ်ခင်ဗျ။
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဧပြီလ20ရက်တောက်ချာနေမနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးနေတဲ့အခုမနေ့6နိုင်ခွဲကနေမနေ့9နိုင်အထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင
်ဒီလောက်ကဘယ်လိုပြောင်းလာလဲဆိုတော့ကိုယ်နဲ့လှူရှာမှုကလည်းစီးတစ်ပါးပါပဲဆိုပြီးတော့ပေါအောင်မှုတွေလုပ်လာပြီးဘာကြီးမှလည်းလှူထတာတွေ့ရအောင်ပါကျွန်တော်တို့ဒီပြည်သူအိမ်မှာအဲ့ဆိုင်မှုကြီးတက်ထားတယ်။ဒါကိုယ်နဲ့လှူရှာအားကစားစီးတစ်ပါးဆိုတာလေ
။ကျမ်းမာနုပြိုစေဖို့အားကစားလုပ်တာဘလောက်အရေးကြီးတယ်လဲဆိုတာကိုကျမ်းမာရဲ့အစီအစဉ်ကြောင့်အပြည့်အစုံသိရမှာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေကအကြောင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာသိရမှာပါ။အရင်ဆုံးတော့မနေ့အစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်ထွင်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပါမယ်ရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
Money burns a hole.In someone's pocket.
ဖြစ်ပါလေ။ Saloon Bang က M-O-N-E-Y, Money ကငွေပိုက်ဆံ။ B-U-R-N-S, Burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ။ A ကတခု H-O-L-E, Hole ကအပေါက်ဆိုတော့ A hole ကအပေါက်တခု I-N-N ကအထည် S-O-M-E,O-N-E apostrophe S Someone's ga T-U-T-I-O-E P-O-C-K-E-T Pocket ga A So ro Someone's pocket So yin T-U-T-I-O-E A lo Dewe ya ba de Da jang Sakabait khu long ye Long gao Dewe ga ro Tu ye A-te ma Mi lang de lo be About the khu Shini de So ra ba de Idiom Dewe ga ro Lumai ne ngwe Atu mani So de lo Let he ngwe gli ya ra ne သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့တယ်လို့ပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစူးစောင်းစောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးတွေပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြကြရအောင်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu de be ya ba de. Upma go naw ta khaw na sin chi ja ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go su su song song ma shi bu.ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါလေ
ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်စီစဉ်ပေးထားပါရဲ့ရှင်အခုတော့တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။တိုင်းရင်သတင်းထွာကိုမတင်ဆက်ခင်မှာကျမ်းမာရေးအစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။ကျမ်းမာနုပြိုစီဖို့အားကစားလုပ်တာကဘလောက်အရေးကြီးရဲဆိုတဲ့အကြောင်းမှာကိုလက်လှူရှားအားကစားဒီဇိုင်းမှတ်မှတ်လုပ်တာကြောင့်အသက်အရွယ်ကြီးသွားပေမဲ့လူငယ်တယောက်လိုကိုခံအားစနစ်နဲ့ခန္ဓာကိုယ်မျိုးပိုင်းဆိုင်နိုင်တယ်ဆိုတာကိုဗြိတိန်နိုင်ငံ King's College တက္ကသိုလ်ဆေးတက္ကသိုလ်ကသုတေသီတွေတွေ့ရှိခဲ့ပါတယ်။အားကစားကြောင့်ခန္ဓာကိုယ်ကျန်းမာရေးအတွက်ဘလို့အကျိုးတွေရနိုင်ပါသလဲ။ကျန်းမာနုပြိုအောင်ဘလို့အားကစားမျိုးလုပ်တင်တယ်လဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ
်။ Okay, ဒေါက်တာမြင့်ဦးခင်ဗျာ
ဒီအသက်ရွယ်ဦးမင်းလာချိန်မှာပေါ့နော်အားကစားအများကြီးလုပ်လို့ရှိရင်ဒီကိုခန်အားကလူငယ်လေးလိုပဲဖြစ်ပြီးတော့ဟိုနုပြူချမ်းမာနေတယ်ပေါ့ဆရာနော်အဲ့တော့အဲ့ဒါကိုပြီးခဲ့တဲ့လကပဲတွေ့ရှိခဲ့ပါတယ်ဆရာအဲ့တော့သူတို့ရဲ့တွေ့ရှိမှုထဲမှာဒီအဖိုးကြီးအသက်80ရွယ်တွေပေါ့နော်သူတို့ကိုလေ့လာလိုက်တဲ့အခါကျတော့သူတို့ရဲ့ဒီကိုခန်အားစနစ်သူတို့ရဲ့ကြွသားသူတို့ရဲ့အစီပမာဏအဲ့ဒါတွေကအသက်20အရွယ်တွေနဲ့လူငယ်လေးလိုပေါ့နော်နုပြူချမ်းမာနေတာကိုသူတွေ့လိုက်ရပါတယ်ဆရာအဲ့တော့သူတို့ကမိုင်းတွေနဲ့ခြီနိုင်တွေနဲ့ခြီပြီးတော့ခီဝေစပိန်စီးကြတဲ့သူတွေဖြစ်တာကိုတွေ့ရတယ်ဆရာကြီး။အဲ့ဒီခါမှာသူတို့ရဲ့ခန္ဓာကိုယ်မှာပုံမှန်အဖြစ်ဆိုလို့ရှိရင်တော့ငယ်ရွယ်စဉ်ကနေစပြီးအသက်20ကျော်ကနေစပြီးတော့ဒီခန္ဓာကိုယ်ရဲ့ကိုယ်ခံအားကတစ်နှစ်ကိုဒီ200ခန်းတော့ကနေ300ခန်းတော့တဖြည်းဖြည်းကျပြီးတော့ဟိုယောဂတွေဖြစ်နေတာဆိုကြောင်လဲလူကြီးတော့ယောဂတွေဝင်လွယ်တာပေါ့ဆရာနော်ကင်ဆာပါဝင်ဒါပေမဲ့သူတို့မှာကျတော့အဲ့ဒီကိုယ်ခံအားစနစ်ကပုံမှန်အတိုင်းဆက်ရှိနေတာကိုသတ်တွေ့လဲရပါတယ်ဆရာ။အဲ့တော့ဒီအားကစားလုပ်တာကပင်နုပြိုချမ်းမာစေတဲ့ဆေးတမျိုးဖြစ်နေတာကိုတွေ့ရှိလိုက်ပါတယ်ဆရာ။အဲ့တော့ဆရာအနေနဲ့ရောမြန်မာနိုင်ငံမှာဘလို့အနေထားအတွေ့အကြုံမျိုးတွေနိုင်ငံတကာပေါ့နော်တွေ့ထားတာတွေရှိလဲဆရာကြီး။
အခုဆရာပြောတဲ့ဆောင်းပါးကိုကျွန်တော်လည်းဖတ်လိုက်ရပါတယ်။ကျွန်တော်ပြောလို့ပေါ့အသက်20ကစပြီးတော့ကိုကသွားစနစ်ကညော့လာတာပေါ့။တစ်နှစ်ကို200ခန်းတော့ညော့ရင်ပဲကျွန်တော်အသက်40နှစ်40ပေါ့။နှစ်40ပေါင်းလိုက်ရင်အသက်20ကနေ40ပေါင်းရင်သူကအသက်60ရောက်သွားမှာပေါ့။အဲ့ဒါနှစ်တစ်ကို200ခန်းညော့လာတော့သူ80ခန်းညော့နေပြီ။ဒါပေမဲ့ကုနာလိလာချက်ကအဲ့ဒီ80ခန်းညော့ရမယ်ဆိုတာအသက်20တုန်းကရှိတယ်ကွာသွားလို့ပဲရှိနေတာဆိုတော့တွေ့ရတော့အင်မတန်အောင်ဖို့ခေါင်းတာပေါ့နော်ဒီကိုယ့်လက်လှူရှားမှုပါလေအဲ့တော့ဗမာနိုင်ငံမှာလည်းအဲ့လိုမျိုးတားကစားလှူရှားမှုကိုယ့်လက်လှူရှားမှုတွေအကြောင်းအသက်ရှိတာလည်းရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်ကအစာလေးစီးတပါးဆိုတာမျိုးကျွန်တော်ပြောတယ်အခုတော့ဒီလောကမှာဘယ်လိုကြောင်းလာလဲဆိုတော့ကိုယ့်လက်လှူရှားမှုကလည်းစီးတပါးပါပဲဆိုပြီးတော့ပေါ်အောင်မှုတွေလုပ်လာပြီးဗမာပြည်မှာလည်းလှူထားတာတွေ့ရရန်ကုန်မှာကျွန်တော်တို့ဒီပြည်သူ့အိမ်မှာပေါ့အိတ်ဆိုင်ပုံကြီးတက်ထားတယ်နောက်ကိုယ့်လက်လှူရှားအားကစားစီးတပါးဆိုတာလေအဲ့ဗမာပြည်မှာတော်တော်များများကအခုနောက်ပိုင်းကားတွေကချက်တယ်တော်တော်များများလှုပ်ရှားမှုတွေနေလာတဲ့အခါကျတော့ယောဂဗျာတွေသူပြောလာတာအဝလွန်တာတော့ကင်ဆာယောဂတွေပိုတွေ့လာတာဒါတွေကကိုယ်လှုပ်ရှားမှုတွေဟိုပတ်သက်နေတယ်လေအဲကျွန်တော်လေ့လာမိသလောက်ကတော့ဒီအခုလက်လှုပ်ရှားမှုဟာရင်သားကင်ဆာကြောင့်ပေးဆုံးရတဲ့နှုန်းတွေကို50ရာခိုင်နှုန်းထိအောင်ကျော်ပြီးတယ်လို့ပြောတယ်ဥမာအကြီးကင်ဆာဖြစ်ပွားတာကို60ရာခိုင်နှုန်းထိကျဆင်းနေတယ်အဲဇိုင်းမားဆိုတဲ့အသက်ကြီးမှဖြစ်တဲ့သတိပြုရတဲ့ယောဂတွေပေါ့နော်အဲ့ဒါတွေကို40ရာခိုင်နှုန်းယောတယ်ဟိုလေဖြတ်တာတွေနော်စီးလို့ယောဂဖြစ်မှုဆိုရှင်58ရာခိုင်နှုန်းတော့ယော့ပေးတယ်။တွေးရောယောဂတွေတွေးလို့ယောဂတွေနောက်နှလုံးယောဂတွေဒီလေးခတ်တဲ့ယောဂတွေကို28ရာခိုင်နှုန်းစီးရောတယ်။နောက်ဆုံးပြောရမယ်ဆိုရှင်စိတ်တက်ကြတဲ့စိတ်ကြယောဂတွေတောင်မှချော့ပါသွားစီတယ်ပေါ့နော်။ဒါစိတ်ပိုင်းဆိုင်ရာပါပါလာတာပေါ့။ဒါကကိုယ်လက်လှူရှားလေးချိန်ခန်းဟာသူကငယ်စဉ်ကလှူရမယ်လို့ထင်တာအချိန်မီအသက်ယူမီပေါ့နော်။နောက်ကျတယ်ဆိုတာမရှိပါဘူး။အဲကြောင့်အသက်ကြီးရတဲ့လူလည်းလှူရမယ်။ငယ်တဲ့လူလည်းလှူရမယ်။ဒီစဉ်မှာတလာလေးလှူရမှာလည်းမဟုတ်ဘူးနေ့စဉ်လှူရမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာသူတို့လှုပ်တာတော့ဆရာရေတော်တော်များတာပေါ့နော်မိုင်60ကျော်မိုင်100လောက်သူတို့ကဒီတပတ်အတွင်းမှာပေါ့နော်တရက်ကိုဒီညာကြီးရင်းနဲ့ခြီးပြီးတော့အများကြီးလှုပ်ကြတာ哦ဒါပေမဲ့အဲ့လောက်အများကြီးလှုပ်ဖို့လိုလားဒီချက်မကြီးကောင်းဖို့နှုတ်ပြဖို့အတွက်ဆိုလို့ရှိရင်လေဘလောက်အနေထားလောက်လှုပ်နိုင်လို့ရှိရင်ဟိုအချိန်လည်းပေးနိုင်မလဲပေါ့နော်လက်တွေ့လည်းကြားနိုင်မလဲပေါ့
သူတို့ဆရာဟိုနေအများစုပေါ့နော်အကြံပေးလို့ရှိတာကတော့တနေ့ကိုကျွန်တော်ကညာကြီးဝက်ကိုယ်လည်းလှူရှားမှုပေါ့နော်တပတ်မှမှ9ရက်2ရက်နားလို့ရတယ်အဲ့ကိုလည်းလှူရှားမှုဆိုချွေးထွက်ရမယ်နှလုံးခုန်မြန်သွားရမယ်မောသွားတယ်ဗောလေအဲ့လောက်လေးထိရောက်ပြီးပြန်နားပေါ့အဲ့လိုမျိုးကလှူရှားနေမယ်ဆိုလို့ရှိရင်အစ်အမေရောင်ရမ်းတာတွေကင်ဆာယောဂါတွေကုသလိုယောဂါတွေနှုံးကြသွားမယ်ဖြင့်ကြက်သားကြီးပါတန်မာလာတွေ့ရပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာအခုဒီအားကစားလှူရှားတဲ့အနေအထားပေါ့နော်ဘလို့ကောင်းအောင်လုပ်ပေးတယ်လဲဆရာ
အခုဆိုလို့ရှိရင်လူငယ်အများစုကတော့ကျင်းဆိုရဲဒီအားကစားလေးချိန်ကခံလာလေးပေါ်လာတယ်ရက်ွက်ဖေးတွေမှာလည်းရှိတယ်အဲ့ဒီကိုသွားပြီးလှုပ်ရှားကြတယ်အဲ့တော့အဲ့ဒီလှုပ်ရှားတာလည်းကျွန်တော်တို့ကဒါတားမြစ်မှုမရှိပါဘူးလုပ်လို့ရပါတယ်ဒါပေမဲ့လုပ်ငန်းခွင်ထဲမှာအညောင်းမီရဲ့လူတွေအများကြီးပဲကွန်ပျူတာတွေရိုက်နေရတယ်အဲ့ဒီလူတွေကခဏတထုတ်တော့နော်နှစ်နာရီအလုပ်လုပ်ပြီးအတိုင်း10မိနစ်လောက်တော့ဒါထပြီးတော့လှုပ်ရှားတာပေါ့အခုဆိုတော့လုပ်ငန်းခွင်ထဲမှာကျွန်တော် ring bar ပေါ့ဟိုမှာချိတ်ပေးထားတယ်အဲ့ဒါကိုခိုးမယ်အဲ့ကကြောင့်လုပ်ငန်းခွင်ထဲမှာပဲတွက်လေးလို့ဆိုရဲလမ်းလျှောက်ဆက်ကလေးတွေထားပေးထားတယ်လှုပ်ရှားမယ်အဲ့သူတော်တော်လေးဆင်းမြင်းနဲ့ဖိတ်အောင်လုပ်ရုံနဲ့မှဒါတွေထားပေးလာပြီလုပ်ငန်းခွင်ထဲမှာကစာသင်ခန်းထဲမှာကဒါဒါမျိုးတွေထားပေးမယ်ဆိုလို့ရှိရင်ပြီးစံကျင်သွားပြီးလေ့ကျင့်ကြမလို့ပေါ့နော်ပြီးတော့ exercise ဆိုတာကမနေ့ဖော်ဆော့လုပ်ရမယ်နေ့ကင်းလုပ်ရမယ်ညလုပ်ရမယ်လို့မတတ်မထားပါဘူးကြိုက်တဲ့အချိန်မှာကျွန်တော်အချိန်ပေးပြီးတော့ကျွန်တော်ပုံမှန်လေးတော့လုပ်ဖို့လုပ်တယ်ဒါပေမဲ့အခုဂျင်းဒီမှာကလူတွေအသေးစားကစားတယ်ဟိုတော့ပါဆိုလို့ရှိရင်မော်ဒယ်ခရီးမလေးဟာဒီဂျင်းကစားပြီးနှလုံးမှာအမောဆိုပြီးတည်သွားတာကျွန်တော်ကြားခဲ့ရဦးတယ်။အဲ့ဒါကဘာလဲဆိုဒီလိုဂျင်းနေမှာကျွန်တော်စက်မှတ်မှုမရှိဘူးလေ။ exercise ဆိုတာငါလူချင်းနဲ့လူရရတယ်လို့ထင်နေတာ။တချို့ကနှလုံးယောဂရှိမှမသိဘူး။အစ်စ်မြေရရောင်နေမှမသိဘူး။ဖြည့်ယောဂရှိနေမှမသိဘူး။ဈေးတွေတောက်နေတာ။တောက်နေလို့ရှိရင်ဒီလိုကလူတခါလုပ်တဲ့ exercise တော့မလုပ်ရတော့ဘူး။ သူတို့ကျွန်တော်ပြီးသား exercise လေးလုပ်ရတာဒါကြောင့်ဒီလို gym လို့မလာခင်နိုင်ငံတကာမှာတော့သူက exercise ကို ready ဖြစ်သလားဆိုရဲမိကုံးလေးတွေကဖြေရတယ်အဲ့မိကုံးမှာပါလဲဆိုလို့ရှိရင်ဘယင်တော့နှလုံးရောကရှိတာအခုတော့သွေးပေါင်ဘယ်လောက်ရှိလဲစိတ်မြောင်ရမ်းဘူးလားဘာစိတ်တောက်နေရလဲဆိုတာအဲ့ဒါတွေကြည့်ပြီးတော့ fit ဖြစ်မှာဆိုတာဒီ gym မှာကစားခိုင်းနေပေါ့နော်အ gym မှာကလည်းကနဆော့ပြီးလို့ရှိရင်ကြက်မတဲ့လူနေပေါ့အပေါ်ကနေပြုတ်ချမသွားအောင်မောလာတဲ့ချိန်မှာမူးဝေသွားတာရှိတယ်သူကဒီကိုယ်လေးကထလာရင်မိုက်ခနဲ့မူးရတဲ့လူတွေကိုကျွန်တော် exercise ပေးမလို့ဘူးဒီ gym မှာအပြင်းထန်မလို့ဘူးဆိုတော့ပြီးခုံဆက်ခုံဆက်ပြီးရံဒူးစစ်တွေပြပြုံးကုန်တာတွေရှိတယ်နှစ်နဲ့ချီပြောလုပ်တဲ့လူတွေအဲဒါကြောင့်ကျွန်တော်ကခုနအဖိုးကြီးတွေကိုကြည့်လိုက်မယ်လို့ရှင်ခုံဆက်ပြီးတာမဟုတ်တော့ဘယ်နဲ့ဆယ်ဘင်းနဲ့နင်းသွားတာအဲတော့သူတို့ကသူတို့ရဲ့အစ်စ်တွေလည်းခိုင်မာလာတာပေါ့နော်တော့ exercise မှာကိုယ်လည်းလှရှားမှာအဓိုးစားရတက်မှတ်လာတာပေါ့အဲတော့ပက်လက်လှန်ပြီးတော့ခြေရောက်တွေကိုလေထဲမှာခက်ရတဲ့လေ့ကျင့်ခန်းမျိုးတွေဒါမျိုးတွေဆိုခါနာလာကိုတက်တာတယ်ဒူးနာတဲ့လူတွေသင့်တော်တယ်အဝလုံးတွေတော့တက်တယ်ပေါ့အဝလုံးကဘိုက်ကပယ်လီကစားတာပေါ့နော်တိုက်ထိုးတယ်ဒါမျိုးလေးတွေတော့ပြလာတာပေါ့နော်အဲ့တော့ exercise လို့ပြောတဲ့ခါတိုင်းအဲ့တော့သူ့ရောလည်းဒါဟိုနေ့စဉ်ဈေးသွားတာရုံးသွားတာငါတို့ exercise ပဲလို့ပြောတယ်အဲ့ဒါ exercise ကမဟုတ်ပါဘူးဒါဖြစ်တူကလှုပ်ရှားနေရတာအဲ့ဒီဟာမျိုးမဟုတ်ဖ ೇನೆ လေးတန့်လေးရှူဖို့ကောင်းတဲ့နေရာတွေမှာလက်ကျင်ကန်းကိုနှလုံးခုံလုံး120လည်းမပူဘဲညှင့်သွားအောင်ကျွန်တော်လုပ်လုပ်တာမျိုးပေါ့အဲ့တော့ဂျင်းနေမှာအဲ့ဒါမျိုးလည်းကျွန်တော်တက်မဖို့လူလာတာပေါ့နော်လူတိုင်းလူတိုင်းကကိုယ်အိတ်ရထဲမှာလည်းကျွန်တော်လုပ်တိုင်းတဲ့လက်ကျင်ကန်းမျိုးတွေရှိတယ်အဲ့တော့ငါအမအချိန်မအားလို့လေ့ကျင့်ခန်းမလုပ်တန်ဘူးဆိုတဲ့လူတွေကိုကျွန်တော်သတင်းပါကျင်တာကအိရာထဲမှာပဲပက်လက်လှန်ပြီးတော့ခြေရောက်ခတ်တဲ့လေ့ကျင့်ခန်းတိုက်ထိုးရဲ့လေ့ကျင့်ခန်းကိုကိုကျော်ခါးတွေကိုဟိုဘက်ဒီဘက်လှိမ့်နေလေ့ကျင့်ခန်းပြင်းနေ truly ထောက်အောင်လုပ်ပေးရမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အကြံအစည်အစီအစဉ်ဖြစ်ပါရဲ့ရှင်ဧပြီလ20ရက်တောက်ချာနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်အခြေစိုက်တိုင်းရင်းသားသတင်းတောက်တွေကစူးစီးပြီးတော့တင်ဆက်ထားပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်နဲ့ KNY တို့ကြားစစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးရကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသားတွေလွတ်မြောက်လာခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ထန်းတလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့အပေါ်ဒေသခံအရက်ဘတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းဒေသအတွင်းမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားတဲ့စစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်ဧပြီလ16ရက်နေ့မှာထုတ်ပြန်တောင်းဆိုထားတာဖြစ်ပြီးတိုက်ပွဲအကြားပိတ်မိနေတဲ့ရွာသား 2000 ခန့်ဟန်စစ်ဘေးလွတ်ရာဒေသဖက်ကိုထွက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကလည်းအကူအညီခွင့်မရခဲ့ဘူးလို့ကချင်အမျိုးသမီးများကွန်ရက်အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ်နန်ဘူးကပြောပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့သလိုတနိုင်းဒေသခံစစ်ရှောင်ရွာသားတွေဟာနှစ်ဖက်တိုက်ပွဲအကြားညှက်မိနေပြီးစောင့်ဝတ်နေထိုင်ရေးအတိတ်ဒုက္ခရောက်နေတယ်လို့လည်းဒုက္ခသည်တွေကပြောဆိုပါတယ်
နိုင်ငံတော်သမ္မတသိဦးဝင်းမြင့်ရဲ့မြန်မာနှစ်သိအကျဉ်းသားများလူငင်းချမ်းသာခွေကနေလွတ်မြောက်လာတဲ့အကျဉ်းသား8000ကျော်မှာအထင်ကြီးနိုင်ငံရေးအကျဉ်းသားစီးရင်ဝင်တဲ့ချမ်းသာမှုနှူးလဲလွတ်မြောက်လာခဲ့ပါတယ်။တာယာဝရီအကျဉ်းထောင်ကရှမ်းပြည်သမ္မတ RCSSC ရဲ့တမှုဘုံမူကြီးစောခွန်ကျော်ခေါ်တန်ချောင်းနဲ့အင်းစိန်ထောင်ကရှမ်းပြည်မြို့ရသမ္မတ SSN ရဲ့တမှုသူဖြစ်တဲ့ဘုံမူကြီးဆိုင်းလုံသွင်းတဲ့သူဆိုင်းဘုံသိနဲ့ဆိုင်းတာသူတို့လဲလွတ်မြောက်လာခဲ့ပါတယ်။လုံမြောက်လာတဲ့အကျဉ်းသား8400ကျော်မှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးအဲ့ဒီထဲမှာရှမ်းမြို့ရနိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်နေပါတယ်
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသားရှစ်ထောင်လေးရာကိုးဆယ်ချောက်ဦးလွတ်မြောက်လာတဲ့အထဲမှာရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ကနေအကျဉ်းသားရှစ်ဆယ်ကျော်လွတ်မြောက်လာခဲ့ပါတယ်။အဲ့ဒီအထဲမှာမတရားအတင်းဆက်တွေမှုပုံမှန်စက်ခွန်တင်တဲ့အကျဉ်းချခံနေရတဲ့မြောက်ဦးမျိုးကမြတ်တန်းဆောင်စီရာတော့ ကိုခိုင်နေမင်းနဲ့ရခိုင်တပ်မတော်အေအေကကိုထွန်းထွန်းတို့လည်းလွတ်မြောက်လာခဲ့ကြပြီးတပ်မတော်အဲ့ဥပဒေနဲ့အကျဉ်းချနေတဲ့အကျဉ်းသား96ဦးမူရင်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ပုံမှန်နဲ့အကျဉ်းချခံရလို့29ဦးအပါအဝင်စုစုပေါင်းလွတ်မြောက်လာသူ89ဦးဖြစ်ပါတယ်။တနင်္ဂနွေနေ့အတိုင်းတာနဲ့အကျဉ်းသား10000လေးရာ96ဦးလွတ်မြောက်လာပြီးအဲ့ဒီအထဲမှာအေအေပီပီအသိမှတ်ပြုနိုင်ငံရဲ့အက do apawe, bongkwe mu tandiane, pansi kania du rigaro, lumyao lara, mishi di babu.
Nangano damraya, lunyan, kuju chaya, mobile dwi machida, chenang di dima, achenda ngaya shisaku ugu, yamahni sandriane, lumyao lara lu, mobile chi uzi tana senya tiaware, molmia chamio, chenangale, chatia leu, manu. ตะทุงจีนทองก็เนี่ยจาสะทุงจ้ายสุญุเนี่ยเอ็งกูปูกုံทุษสกังก็จากูเซลิอูมกุลินกုံทุษสกังก็จากูเซลิอูมาชอบเซอูตองซุงกုံทุษสกังก็จาลิเซนอูสินญะกုံทุษสกังก็จางาเซลิอูจีนญิงกုံทุษสกังก็จางาเซชิอูเอ็งเปียกုံทุษสกังก็จาเตยาตะชะอูโลลุ่มหยอดลาดาဖြစ်ပါတယ်နိုင်ငံဟွာจีนทองสกังดีๆก็ลุ่นญิงตะตาควนะลุ่มหยอดลาได้แท้มามูยิเซปิมุเนี่ยอะมะสุปิตางก็เนี่ยลุ่มหยอดลาดาဖြစ်ပါတယ်
လာမယ့်2024ခုနှစ်ပြည်နယ်အခြေစိုက်ကရင်ပါတီအဖြစ်ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP တပ်ပါတီတာရွေးကောက်ပွဲရှင်ပြိုင်မှာဖြစ်ပါတယ်။ကရင်ပါတီ၆ပါတီရှိတဲ့အနေနဲ့လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်၃ပါတီကပေါင်းစည်းလိုက်ပြီး KNDP ပါတီဥက္ကဋ္ဌမန်းအောင်ပြီးစိုးကပြောပါရယ်။KNDP လက်လမ်းမမီတဲ့ကရင်ပြည်နယ်ရှိအချို့မြို့နယ်တွေမှာကြန့်ရှိကရင်ပါတီအချို့ကရွေးကောက်ပွဲဝင်ရင်ကရင်ပါတီမထအောင်ဆွေးနွေးသွားမယ်လို့မန်းအောင်ပြီးစိုးကပြောပါရယ်။လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်ကရင်နှစ်ပါတီနဲ့ပဲခူးတိုင်းနဲ့အေရဝတီတိုင်းကကရင်နှစ်ပါတီကြန့်ရှိနေပါသေးတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့ပေါ်ဒေသခံအရက်ပတ်အဖွဲ့စည်းတွေကကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်ဗိုလ်ချုပ်ရုတ်တုထားရှိမဲ့အစီအစဉ်ကိုဘာကြောင့်မလိုလားကြတာပါလဲအကြောင်းဆုံးကိုတော့ကိုရောဘက်ကနေစူးစီးထားပြီးနိုင်ငံဝင်ကနေတင်ပြထားပါတယ်ချင်းပြည်နယ်ထန်
ทันตะลาမျိုးချင်းရပ်ဖက်လူမျိုးဖွဲ့အစည်းများကွန်ရဲ့ဥက္ကစားဥရှံဖစ်ချောင်ကတော့ဘူဂျိုရုပ်စုစားချင်းမှာအစားဖွံ့ဖြိုးရေးလုပ်ငန်းတာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်ချင်းလူမျိုးထဲပါလဲပဲဒါနိုင်ငံနဲ့လူမျိုးအတွက်တကယ်ဒီကောင်းဆောင်တွေအများကြီးတာပဲဆိုတော့ဘူချောင်စားလဲပဲကျိုးနိုင်ငံအတွက်ဒါလေးစားဆရာကောင်းတဲ့လူတော့ဟုတ်တယ်တိုးတော့ချင်းပြည်နယ်အတွက်တော့မလို့အပ
ကျွန်တော်ဘာဘာချိုးပေးမှာမဟုတ်ဘူးလေအခုကိစ္စနဲ့ပတ်သက်ပြီးမကြခင်ရပိုင်းတွင်ဆန္ဒလာမျိုးမှာရှိတဲ့အရပ်ဖွဲ့စည်းတွေချင်းချောင်းသားလူငယ်တွေအမျိုးမျိုးဖွဲ့စည်းတွေသိဆုံးပြီးတပ်ဆိုင်ရာတာဝန်ရှိသူတွေဆန်ကံကွက်စာပေးဖို့ရှိတယ်လို့သူကပြောပါတယ် ထန်တလာမြို့မှာပူကျောင်းဥစားရုပ်ထုတ်စိုက်သူကို2026ခုနှစ်ဘတ်ဂျက်မှာထန်တလာမြို့စီပင်သားရေးဌာနကလည်းဘတ်ဂျက်သိန်း300ချတာပြီးလာမယ့်ဧပြီလကနေစက်တင်ဘာလတွင်အပြီးတည်ဆောက်ဖို့ဖြစ်ပြီးတော့အဲ့ဒီအတွက်တင်တာခေါ်ယူထားစေဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထန်တလာမြို့နဲ့အုပ်ချုပ်ရေးမှူးစွမ်းထက်ကိုမေးမြန်းကြည့်ရမှာသူကခုလိုပြောပါတယ်အဓိကတော့ကျွန်တော်တို့ကဒီဟိုကျွန်တော်တို ဒီဘိုဂျိုဂျီယိုတို့ဘာလဲမရှိဘူးပေါ့။အဲအဲအကြောင်မလို့ကျွန်တော်တို့ကဒီခံလမ်းမျိုးမှာပန်းညာနေပါလို့တဲ့ခါမှာဒီဘိုဂျိုဂျီယိုနဲ့ဘာနဲ့အဲကျွန်တော်တို့မျိုးခွင့်ရိုးကြီးကပေါ့နော်။အဲကျွန်တော်တို့အဲ့လိုမျိုးတော့ဘူးဆိုပြီးတော့ဒါစီမံဘတ်ဂျက်ကနေပြီးတော့ရထားတာဖြစ်ပါတယ်။ခံလမ်းမျိုးဈေးရခံတွေကတော့ငွေကြေးကုန်ကြခံပြီးဘိုဂျိုအောင်စားရုပ်စုစားကြည့်မှစားဒေတာသွင်း
Sabio, Ibra Lazangani Saturday, Bikitsin Lula, Tamro, Kia in a Suya Tamaru Jaga, type worried out. The 90 Daka Natown Joka, Sibi Luya, Dorema, Trapi, Dishang Nizayabare, Sibi Shangu in it, Sayi Tau in it, Jamaica Kerry, Shini de Lule, Akuni Bini, that worried up Jovare, Amiya Suzi Chako, Nam Hongani, Dinsap Bitabare.
ပါသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအသင်းအဖွဲ့တွေကနေတိုက်ပွဲအတွင်ထပ်သေးနေရသူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတောင်းဆိုခဲ့ပေမဲ့တဆုံတရာအကြောင်းပြန်နာမရှိသေးဘူးလို့တနိုင်းဒေသခံတွေကပြောပါတယ်။ဧပြီလ3ရက်နေ့နဲ့တဖက်နဲ့တဖက်အပြန်အလှန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်
ဒီမှာဖြစ်နေတဲ့အတွင်းတော့ရင်းချမ်းရေးအတွက်တော့ဒီနေ့ပြည့်ပြည့်ရောက်ဆုံးသွားတယ်ဒီသမ်းရှိပါတယ်လက်ရှိမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တမတော်တို့အကြားစည်ရေးတင်မှတ်နေဆဲဖြစ်တယ်လို့ KIO လိုက်စားဌာနချုပ်နဲ့မှိုက်ကြရမျိုးအနီးပတ်ဝန်းကျင်နေမှာတမတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ KIO ဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်KIA တို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးပြစ်ပတ်ခတ်အတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကိုယ်ရင်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။
နိုင်ငံတော်ဓမ္မတာဦးမြင့်ရဲ့လွတ်ငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသား၈ထောင်၄၉၆ဦးလွတ်မြောက်တဲ့အထဲမှာရှမ်းလက်နက်ကိုင်အဖွဲ့ကတပ်မှုနှစ်ဦးလေးလွတ်မြောက်လာခဲ့ပါတယ်။တရုတ်ရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပ
တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မီ၍ကြည့်ရှုနိုင်ကြပါရရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျီအက်စ်တန်နီယယ်ဆန်ဟာအမေရိကန်နဲ့မက္ဆီကိုနှစ်နိုင်ငံစလုံးပေါ်မှာတက်ရောက်မှုရှိနေတဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးဖို့မကြာသေးခင်ကပဲမက္ဆီကိုသမ္မတအန်ရီကေပန်ယန်နီယက်တိုနဲ့တွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီးနယ်ဆန်ကနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုကနေနေဆက်ဒေတာလုံခြုံမှုတိုးမြင့်ရေးအတွက်စူးစမ်းနေမှုတွေနဲ့တူနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးတွားလာရေးဆိုင်ရာပုံမလုံခြုံစိတ်ချရမယ့်နည်းလမ်းတွေဖော်ဆောင်ဖို့အတွက်ဦးစားပေးပြီးဆွေးနွေးခဲ့တာပါ American ပြည်ထောင်စုနဲ့ Mexico နှစ်နိုင်ငံစလုံးကိုတက်ရောက်စေတဲ့နေဆက်ကြော်ဖြတ်ဖြစ်ပွားတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးအတွက် Mexico Amini, Longjoin Wingine, let Drepi Losambo, Tutan Dayton, Chatajan, Wingi, Milsanga, Alita Pioja Kibari, Dabian, American and Mexico Roye, Mohammed Pit, let Dress Sawyamu, a two the pin, Taulay, the Lin Chile, Yawiraha, Tego Yi Bajan, Lilinen, Pioja Kedalo, Mexico Tamara Nine, to a slow up with Dawin using Gala Dren, to my Wingi Pune. အနီးကလက်တွဲဆောင်ရွက်ဖို့အတွက်ကူညီမှုကိုကျေးဇူးတင်ပါကြောင်းလည်းပြောပါတယ်။တစ်ဆက်ထဲမှာပဲပညာရည်အတွက်အဆောက်အအုံနဲ့အမေရိကန်အမိမြေလုံခြုံရေးဌာနတို့ကြားလုံခဲ့တဲ့9နှစ်တာကာလအတွင်းခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ကျေးဇူးတင်ကြောင်းနဲ့နိုင်ငံခြားကုန်စည်စီးဆင်းမှုလုံခြုံပြီးမြန်ဆန်မှုရှိစေဖို့အတွက်သမ္မတပညာရည်အတွက်လက်တွဲလှုပ်ဆောင်မှုအတွက်တန်ဖိုးတန်ချထားကြောင be Longjone, Gonzi Sisem Shiha, Nanangan Salunga Sibai Almiamu Dre, Tiku Yibaramu, Dago Nyantin Pinabu, American and Mexico Roja, Leshi Chantoni, Kalkon Simian Dine, Sepi Chantombo, UPC Season Dine, Gondrego, Matin Pogin, Sisibu Pin, Sibuy Tragon Saya, Agagwe Bibu Bowenet, the Wardunimu, Dongu Yashi Gabari, Dabian. Mesue, Mexico, Netu, Letrepe, Nananganja, Tianwen Gondoine, Gutan, Tuala, Shibopian, Secha, Longjo Mutu, the Lazi Bodre, a two letre, Losan Lago, American Piran Suga, Kongyu Bajaune, Pioja Kevale.
Megan Soya, the Bora, Minigo, Timbialo, Pivavi.
American Soya, the Bora, Mime, Pibiro, VOA, Abom Hotago, Tibare. A cool tongue and bane in a season at Sasongo, Manesha Nagani, Biro Gonaiti, Pianbiro Tolkien Bimawa, Linometer Sacha, Kilohatch, Dickon Shitonga, Linometer Sako, Kilohatch, Dingarted Donya, Linometer Laser De, Kilohatch, Kondon Donya, Narugani, Biro Payu Nasenai Mare. The Cardi VOA American, the Nyanye by a season we grew up, Nemasano Jay, Nyanye, Chongai, Quegani Biro, Kunanai T, Linometer Sakon, Sakone, Nasanga. Kilohertz, Dickon, Chowshed Donya, Tinganga, Changa, Diddy, Gochang, Narugani Biro, Tayunas and Naimare, Eric Season Giano. Now, so yak about the name your mother didn't appear, the name Babo Jadrigule, then said Bimamo, Samuel Nasi Machine.
ဖေဗရူလာ20ရက်တောက်ချာနေ့မတက်ဖက် နောက်ကိုရီးယားပေါ်ဂျန်လူတဲ့မူဝါဒတွေအဆုံးသတ်ရင်းနဲ့အဲဒီနောက်မှာလူညိုကြီးအာမခံချက်ပေးဖို့ပါပဲလို့သမရမူးကစီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေကိုစိုးမြို့တော်မှာကြာတာပေးနေကပြောပါတယ်ကျူးပါနိုင်ငံမှာမီကောဒီယက်စ်ကန်နိုးကိုသမရသည့်ဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60ကျော်အတွင်းကွန်မြူနတီကျူးပါနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကက်စထရိုမီသားစုဝင်မဟုတ်တဲ့သူတယောက်သမ ကျွန်တော်တို့ရဲ့အချက်တွေမထားတော့ဘဲလူမှုကြီးကြပ်ရေးပုံစံ၄ခုဖြစ်ပြီးတာနဲ့တွားကျင်တဲ့နေရာကိုတွားလို့ရပြီလို့အီဗီလာစကူရဲ့သာသာပရိနိကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကစေးင်းနဲ့တရားနေရာထရိုင်းဝင်ကြီးဒေါက်တာဝင်းညက်အေးကပြောသွားပါတယ်။ဒီတော့တွင်မှာပဲနိုင်ငံတကာဘာသာရေးလူလောက်ခွင့်ဆိုင်ရာအမေရိကန်တမ်မတ်ကြီးဆန်ဘရောင်းဘက်ကမကြာသေးခင်ဂျပန်ကဘင်္ ဒီနေ့ကိုနိုင်ငံအင်အားတူတင်ဆက်ပေးသွားမှာပါ။ဒီဝေးမြန်မာပိုင်းရဲ့အတန်းအသင့်အစီအစဉ်တွေကိုတနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါမယ်ရှင်။
ဖရီပူရာပြည်နယ်ခွာရီဒေသမှာဖမ်းမိတဲ့အမျိုးသားဆက်တယောက်မြို့သမီးလေးယောက်နဲ့ကလေးငယ်၃ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကောင်ဒေသဘက်ကလာရာဖြစ်ပြီးသူတို့ဟာရိုဟင်ဂျာအများပြားရှိနေတဲ့နယူးဒေလီမြို့တော်ကိုအလုရှာဖို့သွားတာဖြစ်တဲ့ကြောင်းအိန္ဒိယရဲအရာရှိကပြောပါတယ်ခင်ဗျာ။
ဧပြီလ 27ရက်တောက်ချာနေမင်းရဲ့အတွက်ကမ္ဘာတစ်ရင်အချင်းချုပ်ကိုကိုကျော်ကျော်တင
ဒီမနက်စီစဉ်ထုတ်လို့ရေမှုကမမ်းမြသစင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေရယ်စမစ်ပါ။VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဘ်အချက်ပေးခြင်းတဲ့ဆိုရင် permis@voanews.com/email/facebook/sanena/ma/le/matche/yee/da/nai/ja/ba/re။VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ထောက်တာရှင်အားလုံးကိုကျမ်းမဆေးချမ်းတာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.